COVID-19 ကာယောဂါကြောင့်ထိခိုက်နေမှုတွေပြန်လည်ထူထောင်နေရင်အစီအစဉ်နဲ့ပတ်သက်ပြီးဆွေးနွေးဖို့ EU ဥရောပသမဂ္ဂခေါင်းဆောင်တွေဟာ Belgium နိုင်ငံ Brussels မြို့မှာတောက်ကြနေကတွေ့ဆုံကြပါတယ်။ EU budget နဲ့ COVID-19 ကာယောဂါပြန်လည်ထူထောင်ရင်ရန်ပုံငွေဖြစ်နေမကြုံစဖို့လိုအပ်နေတဲ့ဒေါ်လာ 1.1 trillion အတွက်ဘလို့ထည့်ဝင်ကြမယ်ဆိုတော့ကိုညှိနှိုင်းဆွေးနွေးကြမှာဖြစ်တာကြောင့်တိတ်ကိုခက်ခဲမယ်လို့ EU အလှည့်ကျဥက္ကဋ္ဌဂျာမနီနိုင်ငံကဝန်ကြီးချုပ် Angela Merkel ကမျှော်လင့်ထားတာပါ။အဖွဲ့ဝင်နိုင်ငံတွေကြားကွဲပြားမှုတွေတိတ်ပြီးကြီးမားနေချိန်မှာအခုဆွေးနွေးမှုအောင်မြင်မယ်မအောင်မြင်ဘူးဆိုတာလည်းခံမှန်းလို့မရနိုင်ဘူးလို့ဝန်ကြီးချုပ်မကောကပြောပါတယ်။အခုလိုအရေးပေါ်ဆွေးနွေးကြဖို့ဖြစ်လာတာကြောင့်ကိုရိုနာဗိုင်းရပ်စ်မကူးစက်အောင်ကာကွယ်မဲ့ဗီဒီယိုတစ်ဆင့်ဆွေးနွေးပွဲမလုပ်တော့ဘဲကိုယ်တိုင်တွေ့ဆုံတဲ့ဆွေးနွေးပွဲကျင်းပကြတာဖြစ်ပါတယ်။